တရားလွတ်တော်ရှင်နေကြီးဦးကိုနီကိုနိုင်ငံတကာမင်္ဂလာတော်လေးစိတ်မှာတနက်နဲ့အနီးကပ်ပြတ်တက်ခဲ့တဲ့တရားခဏ်ကြီးလင်းကိုရန်ကုန်အင်းစိန်မြောက်ပိုင်းခရိုင်တရားရုံးကဒီကနေ့ဖေဖော်ဝါရီလ15ရက်နေ့မှာတော့တည်တံချမှတ်လိုက်ပါတယ်။ဒီကနေ့ချမှတ်လိုက်တဲ့စီရင်ချက်တွေထဲမှာတော့တရားခဏ်ဇေယျဖြိုးကိုပြစ်ဒဏ်5နှစ်ချမှတ်လိုက်တာကဥပဒေအရလုံလောက်မှုမရှိသလိုမမျှတဘူးဆိုပြီးတုံ့တက်ပြီးတော့အထက်တရားရုံးအစဉ်အဆက်ကိုတင်ပြသွားမယ်လို့တရားလူအကျိုးဆောင်တွေကဆိုပါတယ်။ဒီသတင်းကိုတော့တရားခွင်ကိုကိုယ်တိုင်သွားပြီးသတင်းယူခဲ့တဲ့ VOA မြန်မာပိုင်းရဲ့သတင်းတော်မမေခရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ
်ဒီကနေ့တရားရုံးကနေဦးကိုညီကိုအနီးကပ်ပစ်ခတ်ခဲ့သူကြည်လင်းကိုတေးတန်းအပြင်တက်စီရင်မောင်းကိုနေဝင်းကိုတတ်မှုအတွက်ထောင်ဒဏ်အနည်း20နဲ့လက်နက်ကင်ဆောင်မှုအတွက်3နှစ်တို့ကိုကြာခံဖို့အမိန့်ချမှတ်ခဲ့ပါတယ်သူနဲ့အတူပါဝင်ခဲ့တဲ့တရားခဏ်အောင်ဝင်းစော်ကိုလည်းတေးတန်းချမှတ်လိုက်ပါတယ်နောက်ထပ်တရားခဏ်တအူးဖြစ်သူဇေယျဖြိုးကိုတော့ပုံမှန်201အရာထောင်ဒဏ်9နှစ်နဲ့ပူပေါင်းကြံစီသူအောင်ဝင်းထွန်းကိုတော့ထောင်ဒဏ်3နှစ်စသဖြင့်အတိအပြည့်ပြစ်ဒဏ်ချမှတ်ခဲ့တာပါဒီလိုပြစ်ဒဏ်ချမှတ်ခဲ့တဲ့ပေါ်တရားခဏ်ဇေယျဖြိုးကတော့သူ့အနေနဲ့ဒီဆုံးဖြတ်ချက်အတွက်မကျေနပ်လို့အထက်ကိုတင်ပြသွားဖို့လုပ်သွားမယ်လို့တည်င်းတောက်တွေကိုပြောဆိုသွားပါတယ
်ဒီတော့မှဖြစ်တဲ့ကိစ္စနဲ့ကျွန်တော်ဥစားတယ်ဒီတော့မှကြီးရဲ့တော့ရောက်မှာမဟုတ်ဘူးရိုးကြည့်ပ
ါဒါပေမဲ့ဇေယျဖြိုးအပေါ်ဒီကနေ့ချမှတ်လိုက်တဲ့ပြစ်ဒဏ်ဟာဥပဒေအရလုံလောက်မှုမရှိတဲ့အတွက်အထက်တရားရုံးအစဉ်အဆက်ကိုတင်ပြသွားမယ်လို့တရားလူရှင်းနေတူဖြစ်တဲ့ဥခင်မောင်ထေကပြောပါတယ
်။ကိုစီယာဖြူနဲ့ပတ်သက်ပြီးတော့ဆွေးကျက်တင်ထားတဲ့ပုံမှန်ကနေပြီးတော့နော်။နေ့ရက်ပထမပိုင်းနဲ့နေ့တင်ပထမပိုင်းနဲ့သူပြောင်းပြီးတော့အမိန့်ချပေးလိုက်တယ်။အဲ့ဒါနဲ့ပတ်သက်လို့ရှိရင်ကျွန်တော်တို့ကတော့ဒါဥပဒေနဲ့အညီကျွန်တော်တို့ဆက်ပြီးတော့ဆောင်ရွက်မှာ။အဲ့တော့ကိုတင်ဝင်းနဲ့ပတ်သက်တဲ့ကိစ္စရပ်မှာသူကတရားရုံးကတော့နှစ်နဲ့သူကအနှစ်20ချပြီးပြီ။ဟာဒီအရည်ဘာမှပြောစရာမရှိတဲ့အခါကျတော့အခုကျွန်တော်တို့ဇေယျဖြိုးနဲ့ပတ်သက်ပြီးတော့ဆွေးကျက်တင်ထားတဲ့ကိစ္စဟာကျွန်တော်တို့ဥက္ကဋ္ဌနဲ့ပတ်သက်တဲ့ရှင်းနေအဖွဲ့နဲ့ပဲတက်ဆိုင်တယ်။အဲ့တော့ရှောင်းနေလာနဲ့ကျွန်တော်တို့နဲ့ညှိနှိုင်းပြီးတော့ကျွန်တော်တို့ပြောခဲ့ပြီးပြီ။ဒါနဲ့ပတ်သက်ပြီးရင်ကျွန်တော်တို့ဥပဒေနဲ့အညီကျွန်တော်တို့ဆက်ပြီးတော့ဆောင်ရွက်မှာပါ။เนาะအဲ့တော့ဒီအရည်နဲ့ပတ်သက်ပြီးရင်ကျွန်တော်တို့အထည်ရုံးအစင်းစင်ကိုဥပဒေနဲ့ညီဆက်ပြီးဆောင်ရွက်မယ်။ဒီအရည်နဲ့ပတ်သက်လို့ကျွန်တော်တို့အမိန့်ကိုကျွန်တော်တို့ဘက်ကလည်းဒါလုံလောက်မှုရှိတယ်လို့ကျွန်တော်တို့လည်းမထင်ဘူး။မထင်တဲ့အတွက်ဥပဒေနဲ့ညီဆောင်ရွက်မယ်။အဲ့တော့ကျွန်တော်တို့ဥပဒေနဲ့ညီဆောင်ရွက်တယ်လို့ရှင်းနေချုပ်ရုံးဘက်ကလည်းဒါဒီဟာနဲ့ပတ်သက်ပြီးတော့ပြင်းမှုနဲ့ပြစ်ဒဏ်ဒီ finding ကိုသူတို့လည်းမကျေနပ်ဘူးမကျေနပ်တဲ့အတွက်သူတို့လည်းအထက်ရုံးအစင်းစင်ကိုဝင်မာလိုက်မယ
်တရားခဏ်တွေရှင်းနေဖြစ်တဲ့ကိုကြွကြွထိုက်ကတော့ဒီလိုအမိန့်ချမှတ်လိုက်တဲ့ပေါ်သူ့အမှုတွေတွေနဲ့တိုင်ပင်ပြီးအယူခံဝင်သင့်မဝင်သင့်ကိုလည်းဆက်လက်ဆုံးဖြတ်သွားမယ်လို့ဆိုပါတယ်
။ကျွန်တော်ဥရေရခွန်ရက်ပေးတာလည်းဘယ်လိုမျိုးလဲ။ဆက်လက်ဒီရရောရွာထောက်တယ်ပြီ။ဒီတော့မှကျွန်တော်တို့ဒါဆက်လက်အောင်လည်းဒါတိုင်းရှင်းရှင်းလေးဆက်လုပ်ပါမယ်။တော့မိဘကျွန်တော်တို့ကဒါကိုအကြအားလို့ဆိုလို့ရတယ်လို့ပြည်လိုက်ချက်လိုက်ဆက်လက်တယ်။ဒီနေ့လာမိဘပါလို့ဆက်လက်ရှိမယ်။ဒီလိုတော့ဆက်လက်ပေးတော့တာလေ။ဒီမှာဒီဘက်ဆက်လက်ပေးတော့တာဒါတိုင်းတော့ပြင်ထားတယ
်။ကြည်လင်းတို့ကိုခုလိုပြစ်ဒဏ်တွေချမှတ်လိုက်ပေမဲ့ဥက္ကိုနီလုတ်ကြံမှုမှာအဓိကနောက်ွယ်ကနေကြိုးကင်သူလို့တန်တရာရှိထားတဲ့အောင်ဝင်းခိုင်ကတော့အခုချိန်ထိဖမ်းဆီးရမိခြင်းမရှိသေးပါဘူး။တရားလွှတ်တော်ရှေ့နေဥက္ကိုနီဟာပြီးခဲ့တဲ့2018ခုနှစ်ဇန်နဝါရီလကပြည်ပကနေပြန်လာချိန်ရန်ကုန်လေစိတ်လူမြင်ကွင်းမှာတနက်နဲ့အနီးကပ်လုတ်ကြံတပ်ဖြတ်ခံခဲ့ရတာဖြစ်ပါတယ်။ဒီအမှုကိုအထူးခုံရုံးဖွဲ့ပြီးတပတ်ကိုနှစ်ကြိမ်စစ်ဆေးခဲ့တာမှာနှစ်ဖက်တင်သွင်းခဲ့တဲ့တပ်တွေအယောက်200နီးပါးကိုစစ်ဆေးခဲ့တာပါ။ရုံရင်းတရားကြောအပြီးမှာတော့အခုလိုအမိန့်ချမှတ်လိုက်တာဖြစ်ပါတယ်ဒီကနေ့အမိန့်ချပြီးမှာတရားခဏ်ဇေယျဖြိုးပြစ်ဒဏ်နဲ့ပတ်သက်လို့ဝေဖန်မှုတွေရှိနေတာကြောင့်နိဒာသူတွေအတွက်တကယ်ပဲတရားမျှတမှုပေးနိုင်ခြင်းရှိမရှိနဲ့ပတ်သက်ပြီး VOA ကမေးမြန်းလာမှာတော့တရားလူရှင်းနေသူဖြစ်တဲ့တရားလွတ်တော်ရှင်းနေဦးနေလာကတရားရုံးရဲ့ဆုံးဖြတ်ချက်ပေါ်အခုလိုပြောဆိုသွားတာပါ
တရားလုံးတစ်ချက်အပိုင်းကိုတော့သူစိတ်မကျွေးချင်ဘူး။ဘာလို့လဲဆိုတော့ဒီလိုသူ့ခေမှာပြောဖို့လည်းမသင့်တော်ဘူး။နောက်တစ်ခါကုလသုံးတစ်ချက်ဒီအားလုံးကလည်းပဲတစ်ခါကမသိကြည့်ချင်ဘူး။ဒါကြောင့်ဒီတရားသုံးတစ်ချက်အပိုင်းပေါ်မှာဘာမှပြောမှမဟုတ်ဘူးလို့သူပြောချင်တယ
်။အခုချိန်ထိဖမ်းမမိသေးတဲ့အောင်ဝင်းခိုင်ကိုလည်းကြည်လင်းတို့လိုပဲအမြင့်ဆုံးတေတံပေးနိုင်တဲ့လုတ်ကြံတက်ဖြတ်မှုပုံမှန်3-1-1ခမြင်ဆောင်34နဲ့ဆွဲချက်တင်ထားသလိုဖန်ဝရံလည်းထုတ်ထားပါဗျ။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥပဒေအကြံပေးတရားလွတ်တော်ရှေ့နေဥက္ကိုနီလုတ်ကြံခံခဲ့ရတာဟာပြီးခဲ့တဲ့ဇန်နဝါရီ29ရက်နေ့မှာနှစ်နှစ်ပြည့်သွားပြီဖြစ်ပါတယ်ရှင်။